Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်ရဲ့2015ခုနှစ်စက်တင်ဘာလ3ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းခံမောင်းနဲ့အတူညင်ညာပေးမှာပါဟန်ဂေရီနိုင်ငံကဘူဒါပတ်မြို့ဘူတာယုံကြီးမှာအနောက်ဥရောပဘက်ကိုသွားဖို့မျှော်လင့်နေတဲ့ရွှေပြောင်းဒုက္ခသည်တွေနဲ့ပြည်နေပေမဲ့အဲ့ဒီဘက်ကိုသွားမယ်ယထာကဒဇင်းမှမရှိဘူးလို့တာဝန်ခံတွေကပြောပါတယ်တရုတ်နိုင်ငံကငြိမ်းချမ်းရေးအတွက်လေးထားတာကိုပြတဲ့အနေနဲ့တပ်သား3သင်းလျှော့ချမယ်လို့တရုတ်သမရရှိချင်းပြင်ကဒီနေ့ပြရဲဆေးပြအခမ်းအနားမှာကြီးညာလိုက်ပါတယ်ဒီဆေးပြအခမ်းအနားကိုမြန်မာသမရဦးသိန်းစင်နဲ့တက်အောင်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမကွန်ရင
်အခုညနေခင်းစီစဉ်တွေမှာတော့ဒီ3ရက်ကြာလာရောက်မဲ့ရှေ့အာရှနဲ့ပစိဖိတ်ရေးရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်မှာ2015ရွေးကောက်ပွဲပြင်ဆင်မှုအတွက်ဘာတွေဆွေးနွေးဖို့ရှိပါသလဲမြန်မာပြည်တိုင်းနယ်ပြည်နယ်အတော်များများမှာမိုးကြီးရေရှမ်းဖြစ်နေတဲ့အချိန်မြေရေကြီးမဲ့သတိပေးချက်ကိုမိုးစလာကထုတ်ပြန်ထားတဲ့အကြောင်းအခြေအနေမှာတော့
ဒီတိုင်းတိုင်းမှာဆိုရင်ဒီဖန်တီဟိုမလေးဟောင်းပြန်ပေါ့အဲ့ဒါတွေမှာတော့ရှင်းသင့်လေးဒီကတော့ဒီဆိုရင်ပတ်ထည့်ကြောင်းနေတယ်ပေါ့နော်ဆိုတော့ဒီခန်တီမှာလည်းဆိုရင်မ
ှမိုးစလညံ့ကြရေးမှုချုပ်ရဲ့ပြောကြားချက်နဲ့အတူဒီသတင်းလေးကိုနားဆင်ကြရဖို့ရှိပါတယ်နောက်တစ်ခါအမေရိကန်ကိုရောက်နေတဲ့ရွှေညဝါဆရာတော်ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့ရှင်းလင်းမိန့်ကြားချက်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုဝင်းခတ်မော်တို့ကကြီးညာပေးပါမယ်ရှင
်ဟန်ဂေရီနိုင်ငံကဘူဒါပတ်မြို့ဘူတာယုံကြီးမှာအနောက်ဥရောပဘက်ကိုသွားဖို့အတွက်မျှော်လင့်နေကြတယ်ရှေ့ပြောင်းလာသူဒုက္ခသည်တွေနဲ့ပြည့်နေပေမဲ့အဲ့ဒီဘက်ကိုသွားမယ်ယထာကတော့ဒဇင်းမှရှိမှာမဟုတ်ဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်။ဂျာမနီနိုင်ငံမှာနိုင်ငံကြီးခုံလုံးကွန်ရှောက်ထားနိုင်အောင်ယထာနဲ့သွားဖို့အတွက်စီစဉ်နေကြတယ်။ရာနဲ့ချီတဲ့ဒုက္ခသည်တွေနဲ့နှစ်ရက်ကြာပြဿနာတက်နေခဲ့တဲ့ရဲတွေကတော့ကယ်လတီဘူတာယုံကြီးကနေဒီကနေ့ကျသပရင်းနေမှာပဲထွက်ခွာသွားကြပြီဖြစ်ပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေကိုဘူတာယုံထဲမှာနေခွင့်ပေးထားတာမို့အနောက်ဥရောပခီးဆက်လို့မရတဲ့ဒီဒုက္ခသည်တွေဘယ်ကိုသွားကြမယ်ဆိုတာကတော့တဲတဲကွယ်ကွယ်မသိရသေးပါဘူး။ဂျာမနီအစိုးရကနိုင်ငံရေးခေါလုံခွင့်တောင်းခံတဲ့ရှောက်လွာတွေကိုလက်ခံမယ်လို့ကြေညာလိုက်ပြီးမကြခင်မှာပဲ EU နိုင်ငံတွေကိုသွားခွင့်အတွက်ဗီဇာမပါပဲဒီဘူတာယုံကြီးကနေအနောက်ရက်သွားမယ်သူတွေကိုတနင်္လာနေ့ကဟန်ဂေရီအာဏာပိုင်တွေကခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်ကာနေ့မှာတော့ဟန်ဂေရီအရာရှိတွေကရုတ်တရက်ဆိုသလိုပဲဗီဇာမပါသူကိုခီးသွားခွင့်မပေးတော့ပဲညှင်းပယ်ခဲ့ကြတာဖြစ်ပါတယ်။ဒါဟာဥရောပတမကကချက်မှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကျင့်သုံးတာလို့တာဝန်ခံအရာရှိတွေကပြောကြပေမဲ့ဒီလိုရုတ်တရက်အပြောင်းလဲလှုပ်ခဲ့တာကနေဘူတာယုံထဲမှာထောင်နဲ့ချီတဲ့ဒုက္ခသည်တွေတောင်းတင်နေခဲ့တာဖြစ်ပြီးသူတို့ကိုကောင်းကောင်းဆက်ဆံဖို့အတွက်ကြွေးကြော်တမ်းတွေနဲ့ညှမ်းနေခဲ့ပါတယ်။ဘူတာယုံအပြင်ဘက်ကရဲတွေကအာရေဗျဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ပါသူတို့ကိုအော်ဟစ်နေတဲ့ဒီဒုက္ခသည်တွေကိုပြန်ပြီးတွန်းလှန်ခဲ့ကြပေမဲ့အကြမ်းဖက်တဲ့အထီတော့မဖြစ်ခဲ့ပါဘူး။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကသူတို့ရဲ့ဒုက္ခသည်ပြဿနာတွေကိုဆွေးနွေးဖို့အတွက်ဒီကနေ့ Brussels မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။ဥရောပနိုင်ငံတွေဟာအရှေ့လယ်ပိုင်းအာရှနဲ့အာဖရိကနိုင်ငံတွေကလည်းသူတို့နိုင်ငံတွေစီလူမှုဘဝမြင့်မားအောင်ကြိုးစားဖို့အတွက်ရွှေ့ပြောင်းလာကြတဲ့တိမ့်နဲ့ချီးတဲ့ဒုက္ခသည်တွေနဲ့မကြုံဘူးအောင်ရင်ဆိုင်နေကြရတာဖြစ်ပါတယ်။အခုဟန်ဂေရီနိုင်ငံရင်ဆိုင်နေရတဲ့ပြဿနာဟာရွှေ့ပြောင်းဒုက္ခသည်တွေနဲ့ပတ်သက်ပြီးဥရောပမှာကြုံတွေ့ရတဲ့ရိုက်ခတ်မှုတွေကတစ်ခုဖြစ်ပါတယ
်။စစ်ပွဲတွေကြောင့်ရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကကလေးပေါင်း73သန်းကျော်လောက်ကြောင်းမတက်နိုင်ဖြစ်နေတဲ့အကြောင်းကိုကုလသမဂ္ဂအဖွဲ့ကြီးကဒီနေ့ကြာပြင်းနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာဆီးရီးယား၊အီရတ်၊ယီမင်၊လစ်ဗျာ၊ဆူဒန်၊ဂျော်ဒန်၊လက်ဘနွန်၊တူရကီနဲ့ပါလက်စတိုင်းဒေသတွေပါဝင်ခဲ့ပါတယ်။အဲ့ဒီဒေသတွေကကျောင်းနေရွယ်ကလေး40ရာခိုင်နှုန်းဟာကျောင်းမသွားနိုင်ပဲဖြစ်နေကြပါတယ်။နေ့နဲ့ချီတဲ့ပြိပခပြဿနာတွေဟာပညာရေးအတွက်ရင်းနှီးမြှုပ်နှံမှုနဲ့အောင်မြင်မှုတွေကိုဖျက်ဆီးလိုက်သလိုဖြစ်နေကြောင်းနဲ့ပညာရေးစနစ်တွေကိုချီနှဲမှုတွေဖြစ်စေပါတယ်လို့ကုလသမဂ္ဂကလေးများရန်ပုံဝင်ခွဲရဲ့အရှိအလယ်ပိုင်းနဲ့မြောက်အာဖရိကဒေတာဆိုင်ရာညွှန်ကြားရေးမှူးပီတာဆယ်မာကပြောကြားသွားပါတယ်။ဆူဒန်နဲ့ယီမင်လိုနိုင်ငံတွေမှာကလေးတွေရဲ့အကြောင်းမတက်နိုင်ရေးဟာအရေးချင်းရှိတဲ့ဆရာတွေပြက်လက်နေတာကြောင့်လို့လဲဆိုပါတယ်။ဒ ီပြဿနာဟာစစ်ဖြစ်နေတဲ့နိုင်ငံတွေအတွင်းမှာနေမဟုတ်ပဲစစ်ဘေးဒုက္ခတွေလက်ခံထားရတဲ့အိမ်နီးချင်းနိုင်ငံတွေမှာရောက်ရှိနေတဲ့ကျောင်းနေရွယ်ကလေးတွေအတွက်လည်းတိုးပွားလာနေပါတယ်။ဒီထုတ်ပြန်ချက်ထဲမှာကောင်းမွန်ပြီးတိုးတက်မှုရှိတဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့အတွက်ဆိုရင်အမုန်းတရားနဲ့ကြောက်ရွံ့မှုဒဏ်တွေကိုခံစားခဲ့ရတဲ့ကလေးသူငယ်တွေအတွက်တာမန်ထက်ပိုတဲ့ထောက်ပံ့မှုတွေလိုအပ်ကြောင်းလည်းပါဝင်ခဲ့ပါတယ
်။အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံပေးချဖို့အတွက်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ပြည်သူလူထုကိုမြစ်တာရက်ခံလိုက်ပါတယ်။ဘဝတသက်တမ်းအတွေ့အကြုံအရအီရန်ရဲ့နျူကလ িয়ার သဘောတူညီချက်ဟာအပြုသဘောဆောင်တဲ့ဘက်ကိုဦးတည်နေပါတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဗုဒ္ဓဘူးနေကဖီလာဒယ်ဖီးယားမြို့မှာဘာသာရေးဖွဲ့စည်းရင်းနဲ့ကျောင်းသားတွေပါတက်ရောက်တဲ့အခမ်းအနားမှာပြောကြတဲ့မင်ကွန်တွင်ဝန်ကြီးကယ်ရီကထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ကိုသူ့အနေနဲ့ထောက်ခံမဲ့အကြောင်းမေရီလန်းပြည်နယ်အထက်လွှတ်တော်မှဘာဘရာမက်ကောစကီကဝါရှင်တန်ဒီစီမြို့မှာပြောကြားလိုက်တဲ့အတွက်ဒီသဘောတူညီချက်ကိုထောက်ခံမယ်လို့ပြောဆိုထားတဲ့အထက်လွှတ်တော်မှအရေးအတွက်ဟာ34ဦးရှိသွားပြီဖြစ်ပါတယ်။အထက်လွှတ်တော်မှဘာဘရာမက်ကောစကီကအင်္ဂါနေ့ကအခုလိုထောက်ခံမယ်ကြောင်းပြောဆိုလိုက်တဲ့အတွက်အီရန်နျူကလ িয়ার သဘောတူညီမှုကိုဆန့်ကျင်မဲ့ဆုံးဖြတ်ချက်မှန်သမျှကိုဗီဒီယိုအာဏာသုံးပြီးပယ်ချဖို့အတွက်လိုအပ်တဲ့အမဲရည်အတွက်အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ရရှိသွားပြီဖြစ်ပါတယ်။အောက်လွှတ်တော်မှာလည်းဒီမိုကရက်ပါတီဝင်တွေကသမ္မတရဲ့ဗီဒီယိုအာဏာအသုံးပြုမှုကိုပယ်ချဖို့ကြိုးပမ်းမှုမှန်သမျှကိုပိတ်ဆို့နိုင်မဲ့မဲအလုံးလောက်ရရှိထားပြီလို့ပြောကြားခဲ့ပါတယ်
။လက်ရှိအမေရိကန်ဒုသမ္မတဂျိုးဘာဒင်ရဲ့နောက်နှစ်သမ္မတရွေးကောက်ပွဲအတွက်ဝင်ပြိုင်မပြိုင်ဆုံးဖြတ်ချက်ဟာအမေရိကန်ဒီမိုကရက်တစ်ပါတီဝင်တွေကြားထင်ကြေးပေးစရာကိစ္စတစ်ခုဖြစ်လာနေပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲအဓိကကြတဲ့မဲဆန္ဒပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်မှာပညာရေးနဲ့ပတ်သက်တဲ့စီရင်မှုတစ်ခုပြုလုပ်ခဲ့ပါတယ်။သူရဲ့စီရင်မှုဟာမီယာမီဒိတ်ကောလိပ်ကျောင်းသားတွေကြားထောက်ခံမှုကိုရရှိခဲ့ပါတယ်။သူရဲ့စီဝါရေးတန်းတူညီညွတ်မှုကိုအခြေခံထားတဲ့ဒီမဲဆွယ်စီရင်မှုဟာမဲပေးသူအများစုပါတဲ့လူလက်တန်းစားအလွှာအတွက်အဝင်ခွင့်ကျဖြစ်အောင်စီမံထားသလိုတွေ့ရပါတယ်။သူကတော့အမေရိကန်ပြည်အောင်စုမှာလူလက်တန်းစားဖြစ်ရတယ်ဆိုတာအိမ်ကိုငှားနေစရာမလိုပဲအိမ်ပိုင်ရာပိုင်နေနိုင်တာပဲဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒီမိုကရက်တစ်တေကြာထောက်ခံမှုပိုရရှိဖို့ဟီလာရီကလင်တန်ရဲ့ရုန်းကန်နေရမှုနဲ့အတူမစ္စတာဘိုင်ဒန်ရဲ့သမ္မတရွေးကောက်ပွဲဝင်ပြိုင်မှုကိစ္စဟာလည်းစိတ်ဝင်စားစရာဖြစ်လာနေပါတယ်။ဒီမိုကရက်တစ်ပါတီဝင်တွေကတော့မစ္စတာဘိုင်ဒန်အနေနဲ့နောက်လှသမ္မတကိုယ်စားလှယ်လောင်းစကေးလူပွဲရုပ်သံထုတ်လွှင့်မှုမတိုင်ခင်သူ့ရဲ့ဆုံးဖြတ်ချက်ကိုကြေညာဖို့မျှော်လင့်နေကြပါတယ်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကငြိမ်းချမ်းရေးအတွက်အလေးထားတာကိုပြသတဲ့အနေနဲ့ပြည်သူ့လွတ်မြောက်ရေးတပ်ကတပ်သား3000ကိုရှော့ချမယ်လို့တရုတ်သမ္မတရှီဂျင်ပင်ကဒီကနေ့ကျင်းပတဲ့ဆေးပြအခမ်းအနားမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်မှာဂျပန်တွေကိုအောင်းနိုင်တဲ့ထိမ့်မှတ်ဖြစ်တဲ့တရုတ်နိုင်ငံကတျန်နမင်ရင်ပင်မှာဆေးပြအခမ်းအနားကိုဒီကနေ့ကျင်းပတာဖြစ်ပါတယ်။ဒီဆေးပြအခမ်းအနားကိုမြန်မာသမ္မတဦးသိန်းစိန်လည်းတက်ရောက်နေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်တောင်ကိုရီးယားကပါကွန်နဲ့တောင်အာဖရိကကဂျေကော့ဇူမာနဲ့အတူဗီယက်နမ်သမ္မတထရွန်တန်ဆန်းတို့လည်းတက်ရောက်နေကြတာပါ။1930နဲ့1940နှစ်လွန်ကာလတွေကဂျပန်တို့ရဲ့တိမ့်ပိုက်မှုခံရခြင်းအတွင်းထိခိုက်ခံစားခဲ့ရတဲ့နေ့ဖြစ်နေတဲ့ပြေကောင်းဆောင်တွေကျင်းပတဲ့ဒီစီအပြအခမ်းအနားမှာတနက်အလက်80နဲ့ဂုံပြုတ်ခဲ့တယ်လို့တရုတ်တို့ရဲ့ဆေးအင်အားတွေကိုလည်းကြီးကြီးမားမားပြသခဲ့တာဖြစ်ပါတယ်။ဒီစီအပြအခမ်းအနားဟာတရုတ်ရဲ့ stock share ဈေးကွက်တွေကျဆင်းနေတာကြောင့်သူ့ရဲ့စီးပွားရေးအပေါ်မှာစိုးရိမ်မှုတွေတိုးလာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်တို့ရဲ့ stock share ဈေးကွက်တွေကမောက်ကမဖြစ်နေတဲ့တစ်ချိန်တည်းမှာပဲတရုတ်ရွန်ငွေဈေးတွေလည်းရုတ်တရက်ထိုးကျသွားတာကြောင့်ကမ္ဘာစီးပွားရေးနဲ့ကုန်စည်ဈေးနှုန်းတွေကိုမတိမငြိမ်ဖြစ်စေခဲ့တာပါ။
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သုံးရက်တာခီးစဉ်အဖြစ်အမေရိကန်နိုင်ငံမြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလက်စကာကနေဝါရှင်တန်ကိုပြန်ရောက်လာပါပြီ။သူကအမေရိကန်ပြည်ရဲ့မြောက်ပိုင်းအာတိတ်ဆဝိုင်းကလူမှုကိုသမ္မတတယောက်အနေနဲ့ပထမဆုံးတွားရောက်လည်ပတ်တဲ့သူလည်းဖြစ်ပါတယ်။ကမ္ဘာကြီးပူနွေးလာတဲ့အကျိုးဆက်အဖြစ်ပင်လယ်ရေမြင့်တက်လာတာကြောင့်ပင်လယ်ကမ်းခြေတွေတိုက်စားခံနေရတဲ့အာတိတ်မြို့ကိုသမ္မတအိုဘားမားဟာမနေ့ကတွားရောက်လည်ပတ်ခဲ့ပါတယ်။ လက်စကာဒေတာကဆယ်မွန်ငါထုတ်လုပ်ရေးလုပ်ငန်းကိုလည်းကာကွယ်ဖို့အရေးကြီးတယ်လို့သူကထည့်ပြောသွားပါတယ်။သူ့ရဲ့ခီးစဉ်တွင်အလက်စကာကကဘာကြီးပူနွေးလာမှုကြောင့်ခက်မြက်မြက်ရေပျော်လာနေတဲ့ရေခဲမြစ်တွေအကြောင်းရင်းကိုလည်းပြောသွားသလိုရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့နိုင်ငံတကာကပုံမပါဝင်လှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဆမ်မူခေမတိုင်ခင်ကရှိနေတဲ့အခြေအနေထက်ကဘာအပူချိန်2 degree celsius ထပ်တိုးလာရင်တိတ်ပြင်းထန်တဲ့ရာသီဥတုတွေဖြစ်လာနိုင်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာမှဖြစ်သလိုကမ္ဘာတဝန်းလုံးကလူတွေပေါ်တက်ရောက်မှုရှိနိုင်မယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတာပါ Mr. Obama Alaska ကိုရောက်နေချိန်မှာပဲ Alaska ကမ်းလွန်နိုင်ငံတကာပိုင်နဲ့အတွင်းရေချောင်းပိုင်နဲ့အတွင်းတရုတ်ရေတပ်တင်မော၅စင်ကိုတွေ့ရတယ်လို့လည်း American ရာရှိတွေကပြောပါတယ်
ဒီတရုတ်ရေတပ်တင်မော၅စင်ကိုအလက်စကာကမ်းလွန်ကနိုင်ငံတကာရေပြင်မှာတွေ့နေရတယ်လို့အမေရိကန်အစိုးရရရှိတွေပြောနေချိန်မှာပဲဒါဟာတရုတ်ကမ်းရှင်နဲ့ဝေးလံတဲ့နေရာတွေမှာပါဆင့်အင်အားပြမယ်စီမံကိန်းကိုအကောင့်ထဲဖော်ဖို့အတွက်တရုတ်အစိုးရရဲ့ကြိုးစားမှုအသစ်တရလို့လေ့လာသုံးသပ်သူအများပြားကမျက်နှာကြပါတယ်အမေရိကန်ပန်တဂန်စစ်ဌာနပြောခွင့်ရဘီလ်အာဘန်ကတော့ဒီတင်မော၅စင်ရှိနေတယ်ဆိုတာကိုမနေ့ကဗုဒ္ဓဘုနေ့မှာအတည်ပြုပေးခဲ့တာဖြစ်ပြီးဒါဟာဘယ်ရင်ပင်လယ်ပြင်ထဲမှာတရုတ်ရေတပ်တင်မော၄ကိုအမေရိကန်ကပထမဆုံးချိန်တွေ့တာဖြစ်ကြောင်းပြောပါတယ်ဒါအပြင်နိုင်ငံတကာရေပြင်နဲ့ပြည်ပြည်ဆိုင်ရာဥပဒေနဲ့အညီစစ်သင်္ဘောတွေတွာလာခွင့်ရှိတဲ့နိုင်ငံအားလုံးရဲ့လွတ်လပ်ခွင့်ကိုလေးစားပါကြောင်ပြောကြားခဲ့တယ်လို့ဒီသင်္ဘောတွေကိုအမေရိကန်စစ်တပ်ကနေနောက်ရောက်ခံလိုက်နေတယ်လို့လည်းပြောပါတယ်အမေရိကန်ရာရှိတွေအနေနဲ့ဒီသင်္ဘောတွေကနေချင်းချမှုရှိတဲ့လှုပ်ရှားမှုတစုံတရာလောက်တာမတွေ့ရဘူးလို့သမရအင်ဗျူပြောခွင့်ရကပြောကြားခဲ့တာပါဒါပေမဲ့ဒီသင်္ဘောတွေဘာရည်ရွယ်ချက်နဲ့ရောက်နေလဲဆိုတာကိုတော့သေသေးချာချာမသိရသေးဘူးလို့ပြောပါတယ်
ထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့လကဗန်ကောက်မြို့အေယာဝန်နက်ကွန်ပုံဖောက်ခွဲမှုမှာပါဝင်ပတ်သက်တယ်လို့ယူဆရတဲ့တတရားမြောက်တန်တရားရှိသူတို့ကိုဖမ်းဆီးလိုက်ပြီးလို့ကြာသပတေးနေ့ကကြေညာလိုက်ပါတယ်ဒီမှုနဲ့ပတ်သက်လို့ပထမဆုံးအကြိမ်နေနဲ့ဖမ်းဆီးခံရသူတွေရဲ့နာမည်ကိုလည်းဒါအာဏာပိုင်တွေကထုတ်ပြန်လိုက်တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုဝင်းခတ်မောင်တို့ကြီးညာပေးသွားခဲ့တာပါအခုလစ်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်း website လိပ်စာ burmese.voanews.com ကနေပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ဒီနေ့ညနေနေပြည်တော်ကိုရောက်မဲ့အရှိအရှာနဲ့ပစိဖိတ်ရေးအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆက်ဟာလာမယ့်2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကိုတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကပြောပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆက်ရဲ့ခီးစဉ်ကြောင်းပြည်စုံကို VOA သတင်းတောက်မတ်သိန်ကီလင်းကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကို3ရက်ကြာလာရောက်မဲ့အရှိအာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဒီကနေ့ညပိုင်းမှာနေပြည်တော်ကိုရောက်ရှိမှာဖြစ်ပါတယ်သူရဲ့ခီးစဉ်အကြောင်းကိုရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
From September 3rd to 5th, Assistant Secretary Russell will travel to Naypyidaw and Rangoon.
စက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိမြန်မာနိုင်ငံကိုလာမဲ့လက်ထောက်နိုင်ငံရေးဝန်ကြီး Daniel Russell ဟာနေပြည်တော်နဲ့ရန်ကုန်မြို့တို့မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်နဲ့တခြားအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံသွားမှာပါ။
ဒါအပြင်ဘာသာရေးကောင်းဆောင်နေလူငယ်အဖွဲ့အစည်းတွေနဲ့လည်းတွေ့သွားမှာဖြစ်တယ်လို့ရန်ကုန်မြို့ American တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လက်ထောက်ဝန်ကြီးရာဆယ်ဟာ2014ခုနှစ်အောက်တိုဘာလ6ရက်နေ့10ရက်နေ့တွေမှာနေပြည်တော်မှာကျင်းပခဲ့တဲ့ EAS အရှိအာရှထိပ်သီးညီလာခံဆိုင်ရာအစ်မြင့်အရာရှိစည်းဝေးပွဲအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။ဒီတစ်ခေါက်မြန်မာခီးစဉ်မှာတော့မကြမီကျင်းပတော့မဲ့2015အထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အတူတမရဦးသိန်းစိန်နဲ့တိုင်းရင်းသားလက်နက်ကိုင်ကောင်းဆောင်တွေရဲ့တနိုင်ငံလုံးအပြစ်အခက်ရစဲရေးဆွေးနွေးမှုတွေနဲ့အခြားအကြောင်းအရာတွေကိုဆွေးနွေးသွားမယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ While there he will discuss preparations for the general elections that will be held on November 8th.
သူမြန်မာနိုင်ငံမှာရှိနေတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကိုတာဝန်ရှိသူအသီးသီးတွေနဲ့ဆွေးနွေးသွားပါမယ်။ငင်းချင်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ပြည်အောင်စုရဲ့အားပေးထောက်ပံ့မှုတွေကိုလည်းအလေးနက်ထားပြောဆိုသွားမယ်အပြင်လူ့အခွင့်အရေးဆိုင်ရာကိစ္စတွေမှာတိုးတက်မှုရှိလာအောင်လည်းအားပေးသွားပါမယ်
။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိတရုတ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတရုတ်အရာရှိတွေနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးမယ်လို့ဆိုပါတယ်။ အဲဒီကနေမှတစ်စိမွန်ဂိုလီးယားနိုင်ငံကိုခီးဆက်မှာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးပုံမနှိစမှုရှိအောင်ဆွေးနွေးမှုတွေအပြင်မွန်ဂိုလီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းတာ25နှစ်ပြည့်မြောက်မှုကိုလည်းချီးကျူးဂုဏ်ပြုမှာဖြစ်ပါတယ်ရှင်
မတန်ကီလင်းပြပြသွားတာပါရှင် VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ချံပေးစာတွေပို့လို့တယ်တော်တာရှင်တွေနားဆင်လို့တယ်တည်တခြင်းတွေတောင်းယူလို့တယ်ဆိုရင် VOE email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်မကြခင်မှာနောက်ထပ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
သရရှိမြခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်။ကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်။ဒီအတွက်ဒီကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုတွေကိုလာမယ့်စနေညပိုင်းဒဲလီတိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလိုတာ၊ကိုဆွေးနွေးလိုတာ၊ကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သရရှင်တွေကိုကြိုဆိုပါရစေ။
ဖျော်ရအမေရိကန်တန်ရဲ့ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒီမြေရည်ကြီးမှုတည်ရင်သတိပေးချက်အခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင်။ဒီအပိုင်းတွင်မြန်မာပြည်နေရဒေသအတော်များများမှာမိုးကြီးနေပြီးစကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်နဲ့အေရဝတီတိုင်းဒေသကြီးတွေမှာမြေရည်ကြီးတာကိုသတိထားဖို့လိုအပ်တဲ့အကြောင်းမိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းဒေသကြီးကခန်းတီမြို့မှာတော့တမြို့လုံးနီးပါးရေလွှမ်းမိုးနေပြီးချင်းပြည်နယ်မှာတောင်ပေါ်သဘာဝရေအိုင်ဖြစ်ပေါ်နေတဲ့သတင်းတွေကြောင့်လည်းကလေးမြို့ပြည်သူတွေကစိုးရိမ်နေကြပါတယ်။လက်တလောဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ဇူလိုင်လကစပြီးမြန်မာပြည်အဝမ်းမှာရေကြီးရေလျှံတာတွေမြေပြိုတာတွေကြောင့်တိမ်းထဲချီတဲ့ဒေသခံပြည်သူတွေဟာတဘာဝဘေးအန္တရာယ်တွေကိုတွေ့ကြုံနေကြရမှာဒီရက်ပိုင်းတွေအတွင်းမှာလည်းမြန်မာပြည်အထက်ပိုင်းမှာမိုးများတာကြောင့်ရေကြီးရေလျှံတာတွေနဲ့ထပ်မံရင်ဆိုင်နေရပါတယ်။လက်တလောရေကြီးတဲ့အန္တရာယ်ကနေသတိထားရမယ့်ဒေသတွေကိုတော့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်းနိုင်တီယမ်ကအခုလိုပြောပါတယ်။
ချင်းပြည်နယ်နဲ့စကိုင်းတိုင်းရဲ့နောက်ပါပေါ့ဒီရဝတီတိုင်းအဲ့ဒါတော့ကြွပြုတ်ဖို့လိုပါတယ်ဘာလို့ဆိုတော့အခုလက်ရှိမှာစကိုင်းတိုင်းမှာဆိုရင်ဒီကန်တီဟိုမလေးထောင်းပြင်ပေါ့အဲ့ဒါဒီမှာတော့ချင်းပြည်နယ်ရေကတော့ဒီဆွေရင်ပတ်ထည့်ရောက်နေတယ်ပေါ့နော်ဆိုတော့တော့ဒီအေရဝတီတိုင်းမှာဆိုရင်တော့မတိုင်းချောင်းပေါ့မတိုင်းချောင်းမှာအခုဆွေရင်ပတ်ထည့်မှာပဲရှိနေသေးတယ်အဲ့ဒါကြောင့်အဲ့ဒီနေရာဒီမှာကြွပြုတ်ဖို့လိုပါတယ်
အေရီမြေရီဟာစိုးရင်ရေမတ်ကိုမြောက်သေးပေမဲ့မြမကြီးအထက်ပိုင်းမှာမိုးများနေတာကြောင့်ကချင်ပြည်နယ်အတွင်းမှာမြေရီကြီးတာကိုသတိထားဖို့လိုအပ်ကြောင်းပြောပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ချင်းတွင်းမြေရီဟာခန်းတီးနဲ့ဟ ோம் လင်းမြို့တွေမှာစိုးရင်ရေမတ်ကိုကျော်လွန်းနေပြီးကလေးဝမင်းကင်းမြို့နယ်တွေမှာလည်းမြစ်ကမ်းနဲ့ဤသူတွေနဲ့မြင်းနှိမ်ပိုင်းမှာနေထိုင်သူတွေကိုသတိထားဖို့မိုးစလဌာနကထုတ်ပြန်ထားပါတယ်လောလောဆယ်ခန်တီမျိုးကတော့တမျိုးလုံးနှီးပါလောက်ရင်းနှစ်မြုပ်နေတယ်လို့ခန်တီမျိုးပေါ်မိုင်းရက်ကအုတ်ချွေရီမှုဦးမင်းဆွေကပြောပါတယ
်။ဒီလေးစကားနဲ့ပြန်လာတယ်။ဒီလေးလောက်တော့ကျွန်တော်ရက်ပေါ်မှာရှိတာပေါ့။ပုံမှန်လဲကျွန်တော်တို့ငါတိုင်းနာဖျားမှာရှိတယ်လေပြီးတော့အဲယုံကြီးယုံကြီးအဲမှာလဲရှိတယ်ဒီလေးစကားနဲ့။ဆက်တာတော့နေတာပေါ့ခုတက်နေရမှာတော့ရှိတယ်ဗျာ။တနာရီမှာ2စင်တီမီတာလောက်ရှိတယ်။အဲ့လောက်နုံးနေတဲ့တက်နေဆိုတော့သိစီကြရရတာပေါ့
ခန်းတီးမျိုးရေကြီးတာမှာတော့လူနဲ့တိရစ္ဆာန်တွေအသေးအပြောင်းမရှိဘူးလို့ပြောပါတယ်စကိုင်းတိုင်းဒေသကြီးကလေးမျိုးကဒေသခံတွေကတော့ချင်းပြည်နယ်အတွင်းမှာပြီးခဲ့တဲ့လပိုင်းကမိုးများမြေပြိုပြီးတဘာဝအလျောက်တောင်ပေါ်ရေကန်တစ်ခုဖြစ်ပေါ်နေတယ်ဆိုတဲ့သတင်းကြောင့်အထိတ်တလန့်ဖြစ်နေတယ်လို့လဲအထက်ချင်းတွင်းခရိုင်လူငယ်ကွန်ရက်အဖွဲ့ကကိုကျော်တက်ဝင်းကပြောပါတယ
်။အဲလွင်နေနေပြောက်သွားတဲ့ဟာခါလီွာနဲ့မိုင်ပေါင်း20လောက်တော့ရှိမယ်လို့ခန့်မှန်းရတယ်ခင်ဗျ။အဲ့ဒီဒေသမှာပါ။ချင်းပြည်နယ်တွင်းစံမြို့နယ်မှာပဲပါတယ်ကြီး။
အဓိကကလည်းသူကလေတောင်ပြိုပြီးမှဒီတဘာဝအခြေခံလို့ဖြစ်ပေါ်နေတဲ့အနေအထားမျိုးတွေ့ရတယ်ဗျာ။ဟိုကတော့ဒီတာကနေပြောဆိုရဆိုတော့မိုင်ကတော့ဒီကောင်၁၂မိုင်လောက်ရှိတယ်လို့တော့သိရတယ်ဗျာ။ဆိုရလေနဲ့ခိုင်မာတဲ့ဒေးတွေထုတ်ပြန်ပြနေတာပြီးရင်ကျွန်တော်ဘလို့သူတင်ပြင်ထားရမယ်ဆိုတဲ့အချက်တွေကိုဆိုရကနေပြီးမှပြည်ကြကြနဲ့ထုတ်ပြန်လို့ကျွန်တော်တို့လိုလားနေတယ်ဘာမှဘာမှလည်းထုတ်ပြန်ခြင်းမရှိဘူးဆိုတော့ဒီကကျွန်တော်တို့ကဖိလိုက်လာစားဒီလိုက်လာလဲကြောက်နေရက
ြဒီတဘာဝရေကန်တည်ရှိမှုနဲ့ပတ်သက်ပြီးတီးကြတော့အတည်ပြုချက်မရသေးပါဘူးပြီးခဲ့တဲ့သတင်းပတ်ကတော့ချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာတဘာဝရေကန်တစ်ခုဖြစ်ပေါ်ပြီးမိုးများချိန်မှာကန်ကျိုးကြတာကြောင့်ဟာခါလီကြီးရွာတရွာလုံးရှင်းနုံတွေဖုံးလွှမ်းသွားခဲ့ပါတယ်မြန်မာနိုင်ငံတစ်တော်အသင်းရဲ့အတွင်းရေးမှူးလည်းဖြစ်တစ်တော်ဌာနရဲ့ညွှန်ကြားမှုအငင်းစားလည်းဖြစ်တဲ့ဥတင်အေးကတော့ဒီလိုရေကြီးရေရှမ်းတာနဲ့ရွှွန်နုံတွေကျဆင်းတာဟာရွှေနဲ့ကြောက်စိမ့်စတာတွေတူးဖော်ပြီးမြေစာတွေကိုစနစ်တကျမစွန့်ပစ်တာနဲ့တစ်တော်ပြုံးတီးတာတွေကြောင့်အဓိကဖြစ်ကြောင်းပြောပါတယ်ဒီသဘာဝဘေးကိုကာကွယ်ဖို့အတွက်ဆိုရင်တစ်တော်တွေကိုပြန်လည်စိုက်ပျိုးဖို့လိုအပ်ကြောင်းလည်းပြောပါတယ
်ဒီလိုပြဿနာတွေကတရုတ်ပြည်မှာလည်းဖြစ်မှုတွေပေါ့ဒီလိုပြည်မှာလို့ဖြစ်တဲ့အခါမှာတတော်ပြန်လဲထူထောင်ရေးဆိုတဲ့စီမံကိန်းကိုအမျိုးသားရေးကိစ္စတွေအနေနဲ့လုပ်တယ်ပေါ့ဗျာ။ဒါသူ့နိုင်ငံကတစ်ကိုယ်တော့လုံးဝမခုတ်တော့ဘူး။စိုက်ခင်းနေပြန်လုပ်တယ်၊ရှိတဲ့တော်တွေထိနေပေါ့ဗျာ။ဒီကျွန်တော်တတော်သမားဆိုတော့တခြားနိုင်ငံကိုလေ့လာကြည့်တဲ့အခါမှာလည်းတတော်ပြန်လဲထူထောင်ရေးအလုပ်တွေကိုလုပ်ရမှာကြ
။ကချင်ပြည်နယ်ဖားကတ်မှာလည်းဒီရပိုင်းတွေအတွင်းမှာတမျိုးလုံးရေလွှမ်းမိုးခဲ့ပြီးဒီနှစ်မှာတတိယအကြိမ်ရေကြီးတာဖြစ်တယ်လို့ဒီနှစ်ပိုင်းတွေအတွင်းရေကြီးမှုမှာအဆိုးဆုံးလို့လည်းဒေသခံတွေကပြောပါတယ်။ဖားကန့်ဒေသမှာကြောက်စိမ့်တူးဖော်ပြီးထွက်ရှိတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာကြောင့်ဥရုချောင်းပိတ်ဆို့ပြီးနှစ်စဉ်လို့လို့ရေကြီးတာတွေဖြစ်ခဲ့ပေမဲ့ဒီကနေ့အထိစနစ်တကျဖြေရှင်းနိုင်တာမရှိသေးပါဘူး။
ကိုမိုးစောစံစမ်းတင်ပြခဲ့တာပါ။အခုရွှေညဝါဆရာတော်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အကြောင်းကိုပြောပြပါမယ်ရှင်။ဘုရားဘာသာဝင်အမျိုးသမီးများထိမ်းများခြင်းဆိုင်ရာအထူးဥပဒေကိုမြမအစိုးရကအလင်းစလိုပြဋ္ဌာန်းလိုက်တာဟာတိုင်းပြည်ပေါ်စေတနာထားတာထက်ရွေးကောက်ပွဲအနိုင်ရရေးအတွက်တန်ခါတချို့ရဲ့အားကိုရဖို့အဓိကအစီအုံလိုက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့ကိုကြွာလာတဲ့ရွှေညဝါဆရာတော်ကမိန့်ကြားပါတယ်။မနေ့ကဝါရှင်တန်မြို့တော်ဘရူးကင်းစ်အင်စတီကျူမှာလက်ရှိမြန်မာနိုင်ငံအခြေအနေကိုရှင်းလင်းပြောဆိုခဲ့တဲ့ရွှေညဝါဆရာတော်ကိုရှင်းလင်းပွဲပြီး VOA မြန်မာပိုင်းအစီအစဉ်ကကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီ Broken Institute မှာဟိုဆရာတော်ဟောပြောဆွေးနွေးခဲ့တဲ့အကြောင်းအရာတွေကဘာပါလဲဗျ။အဲ့တော့အားလုံးကိုခြုံငုံကြည့်လိုက်ရင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့မဘာသာအကြောင်းတွေ969အကြောင်းတွေရွှင်ကြအကြောင်းတွေလက်ရှိဥဒိစိန်နဲ့ဥွှေမန်းရဲ့တင်းမာမှုအကြောင်းဤမြန်မာနိုင်ငံရဲ့လက်ရှိဖြစ်စဉ်ဒီပုံမှာမဘာတိုင်ဩဇာလွှမ်းမိုးမှုအခြေအနေဒီအကြောင်းဤမေးတယ်။နောက်တစ်ခါမျိုးသားဥဒိနဲ့ပတ်သက်ပြီး30တရက်နေကအရေးပေါ်အတည်ပြုပြဋ္ဌာန်းလိုက်တဲ့တိုင်းပြည်ရဲ့အခြေအနေဇိုးဝါးမှုတွေကိုအကောင့်ထဲဘာမှမဖော်နိုင်သေးဘဲနဲ့ဒီကိစ္စကိုအရေးကြီးကွင်ကျန်လုပ်ပြီးပြဋ္ဌာန်းတာဒါဘာကြောင့်လဲဆိုတဲ့မေးခွန်းမျိုးတွေလည်းပဲမေးလာတာဒီပုံမှာဂျင်းနဲ့လောက်အောင်ဘုန်းကြီးအနေနဲ့ဖြေပေးလိုက်ပါတယ်။နောက်တစ်ခုက2015အလွန်မှာတကယ်အနိုင်ရပါတီအတွက်1990လို့ဖြစ်သွားနိုင်သလားဒါမှမဟုတ်ရင်ဟိုအာနာကိုအနိုင်ရပါတီကိုအေးလူလူနဲ့ကြီးကြီးပြူပြူလွှဲပေးနိုင်သလားဆိုတဲ့အနာကမျှော်မြင်ချက်မေးခွန်းမျိုးတွေလည်းဘုန်းကြီးတို့မေးပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးဘုန်းကြီးတို့ကလည်းပဲအစိုးဆုံးအခြေအနေတွေကိုတော့ရောက်လိမ့်မယ်မထင်တော့ဘူးလို့လူပဲဖြေပါတယ်အကောင်းဆုံးတွေကိုလည်းမျှော်လင့်လို့မရဘူးဆိုတာကိုလည်းခွန်ကြီးကဖြေကြပါတယ
်အဲ့တော့လက်ရှိနိုင်ငံရေးအခင်းအကျင်းတွေရာဒီလာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိရှိနဲ့ဒီအစိုးရကျင်းပပေးနိုင်မယ်လို့အရှင်ပြမျှော်လင့်ပါလားဗ
ျဒီအစိုးရကျင်းပပေးဖို့တော့ရည်ရွယ်ချက်မရှိဘူးလို့ပဲခွန်ကြီးဖြေချင်တယ်သို့တော်လည်းပဲနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့နိုင်ငံတကာရဲ့ဝန်ရံမှုတွေပြည်တွင်းအားတွေနဲ့ပူးပေါင်းပြီးတော့နိုင်ငံတကာကိုအားကိုးတာတော့မဟုတ်ဘူးလက်ရှိအချိန်မှာအားကိုးရမယ့်အချိန်ခါမျိုးရောက်နေလို့အားကိုးရမယ်။ယခုလိုအမေရိကန်ပြည်ထောင်စုရဲ့အားတွေလည်းပဲဘုန်းကြီးတို့တန်းပြီးရဲ့အရေးတစ်ခုကောင်းတဲ့ဘက်ရောက်အောင်ဆိုရင်ဘုန်းကြီးတို့ကအားကိုးရမယ့်အချိန်တွေရှိတယ်။အခုတွေ့ဆုံခဲ့တဲ့ဖွဲ့စည်းတွေကိုလည်းပဲအမေရိကန်ဆိုအနေနဲ့လွတ်လပ်တဲ့ရွေးကောက်ပွဲမျိုးဖြစ်အောင်တော့ဝန်ရံပေးကြပါလို့ဘုန်းကြီးတိုက်တွန်းခဲ့ပါတယ်။မြန်မာကံပြီးမြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကတော့4-6မပြင်ဘဲနဲ့မဖြစ်နိုင်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမပြင်ဘဲနဲ့ရွေးကောက်ပွဲကိုဘယ်နှကြိမ်မဲလှုပ်လှုပ်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်သမျှကလပ်ပတ်လုံးပြည်သူလူထုရဲ့အလိုဆန္ဒနဲ့တစ်ထက်တည်းကြတဲ့ရွေးကောက်ပွဲမဖြစ်တယ်လို့စစ်အုပ်ချုပ်ရေးရဲ့လွှမ်းမိုးမှုနဲ့ကျင်းပပေးတဲ့ရွေးကောက်ပွဲကြီးတာဖြစ်ပါတယ်။
Now the cool debuter shout out in Aga, Piga Yapangama, the Suani, deep you like the Buddha Bada went and you the Mima, Tamia let touching Sanya, Uberi Wally, every look Piatan like the Pomayo, Shempiae, and Minga Brushiba.
Era Guna, Bonnie Bioda Tama, Gregoriba Badovavi. You name your money, Amma, Nenya Piala, Diawi Sumui Piala, Dina Silo, you in there. Oh, Mula Pianet, Demia, Yinja, see, oh, Nanganaga, Dimam, you, Liza, Mu, Kanyame, Kongne, Piala, de Guru, Nani, Dakala Balloon, Leshi, Dawin, you, Dawin, Kane, Suya, Kuha, Bama, Yia, Gongtem, Pona, indeed. So was on a chain, the Dami, my Chuchung, Jani, there. Now, Somia, Leshi, a chain, ma, Nanga, yet, Tane, Chibido, Doka, Yoni, Yibi, Doka, de Guru, Don, Lem, Chibe. သူတို့အာနာစခွက်လူဝဲတွေကိုအဓိကထားဥစားပေးပြီးတော့ပြန်ဆိုင်နေကြတယ်ဥရှင်မန်းတို့ဥသိမ့်စိန်တို့အဲနောက်တစ်ခါအခုဒီဥပဒေကြီးကိုပဲအရေးကြီးအဆိုအရတင်သွင်းပြီးတော့ဒီပြုပြထမ်းလိုက်တာဟာတိုင်းပြည်အပေါ်မှာအမှန်တကယ်စေတနာရှိလို့မဟုတ်ဘဲနဲ့ဘာသာရေးအခြေခံစီးဆင်းလာကြတဲ့ဒီဟိုဒီဥပဒေပြထမ်းမှုကိုလောက်ပေးလိုက်ရင် ဖုန်းကြီးလောကဟာငါတို့ဘက်ကိုရင်းရင်လာပြီးပါဝင်လာမယ်ဒီအားနဲ့ငါတို့2005ကိုသွားမယ်ဆိုတော့သူတို့ရဲ့မူဟောင်းစနစ်ဟောင်းကဟိုလုတ်ခဲ့တဲ့ဟိုခေါ်ရိုးရိုးလမ်းစဉ်ကြီးကိုပြန်ခင်းတဲ့အခင်းကျင်းပါပဲဒါပေမဲ့ဒီကနေ့အဲ့ဒီပုံစံနဲ့ခင်းကျင်းလို့မရပါဘူးရွှေညဝါစီအရောကိုညဝင်းအောင်ဆက်တွေ့ဆုံမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင် အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာပဲအရှာဆက်7ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ်TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ပြပြခြင်းမိုဘိုင်းဖုန်းတွေကနေပြီးတော့လည်းနောက်ဆုံးနှစ်အစီအစဉ်တွေနားဆင်နိုင်ပါတယ်ကြာသာပတိနေ့ညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာ
ဟန်ဂေရီနိုင်ငံကဘူဒါပက်မြို့ဘူဒါယုံကြီးမှာအနောက်ဥရောပဘက်ကိုသွားဖို့အတွက်မျှော်လင့်နေကြတဲ့ရွှေပြောင်းလာသူဒုက္ခသည်တွေနဲ့ပြည့်နေပေမဲ့အဲ့ဒီဘက်ကိုသွားမယ်ယထာတစင်းမှာရှိမှာမဟုတ်ဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်။ဂျာမနီမှာနိုင်ငံကြီးခေါ်လုံးကရှောက်ထားနိုင်အောင်ယထာနဲ့သွားဖို့အတွက်စီစဉ်နေကြတယ်။ရာနဲ့ချီတဲ့ဒုက္ခသည်တွေနဲ့နှစ်ရက်ကြာပြဿနာတက်န
ပတ်သက်တယ်လို့ယူဆရတယ်တက်တရနဲ့အတန်တရရှိသူတို့ကိုဖမ်းဆီးလိုက်ပြီးလို့ကြာတာပရိနေမှာကျင်ညာလိုက်ပါတယ်ဒီမှုနဲ့ပတ်သက်ပြီးပထမဆုံးချိန်နဲ့ဖမ်းဆီးခံရသူတွေရဲ့နာမည်ကိုအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်ရှေ့ပြောင်းနေဆိုင်သူတွေအဖြစ်တင်ဆောင်လာတဲ့တက်သားလေတစ်ဆင့်ဟာမလေးရှားကမ်းလွန်ကလိုင်းထိုင်တဲ့ပင်လယ်ပြင်ထဲမှာတိမ်မောက်သွားတဲ့အတွက်အနည်းဆုံး 71သေဆုံးသွားတယ်လို့မလေးရှားအရာရှိတွေကပြောပါတယ်စင်မာထရာကျွန်းကနေအိမ်ပြန်မဲ့အင်ဒိုနီးရှားအလုပ်သမားတွေကိုတင်ဆောင်လာတဲ့လေးလို့လည်းပြောပါတယ်
ဒေတာရင်းနဲ့နိုင်ငံတကာသတင်းကြေကြော့ဒေါက်ကင်မြူတက်ကျင်ညာပေးသွားခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ရှာပောင်းဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့စကစ်ဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်ည9:00ကျင်းတခါပြန်ပြီးတော့ဆုံကြရအောင်ပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.